ယူကရိန်းသမ္မတဗိုလိုဒီမားဇယ်လန်စကီရဲ့ပြောဆိုချက်ဟာအဆိုးအဝါဆုံးပြောဆိုချက်ဖြစ်ပြီးအမေရိကန်ကသိအကြကြီးသီးခံနိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောလိုက်ပါတယ်။ရုရှားနဲ့စစ်အဆုံးသတ်ဖို့အလွန်အလွန်ကိုဝေးပါသေးတယ်လို့ဇယ်လန်စကီကတသိန်းခွန်တွေနဲ့ညလန်ဒန်ကအထက်မှာပြောကြားခဲ့တာကိုထပ်မှအခုလို Truth Social လို့ဘူးစာမျက်နှာကနေတနင်္လာနေ့မှာတုံ့ပြန်ခဲ့တာပါ။အမေရိကန်ရဲ့ဆက်ဆံရေးဆက်သွားလိမ့်မယ်လို့သူထင်တဲ့အကြောင်းဘာကြောင့်လဲဆိုတော့ဒီဆက်ဆံရေးကအခါအားလျော်သောဆက်ဆံရေးထက်ပိုလာကြောင်းဖြစ်ကြောင်းအခုကြီးတွေဆက်လက်စီးဆင်းနေဖို့အမေရိကန်နဲ့ယူကရိန်းကမိတ်ဖက်ဆက်ဆံရေးဖြစ်ခိုင်ခိုင်မာမာရှိနေတယ်လို့သူယုံကြည်တဲ့အကြောင်းဇယ်လန်စကီကပြောကြားခဲ့ပါတယ်။ဒါပေမဲ့ထရမ့်ကတော့အမေရိကန်ကြောတော့နောက်ခံရှိနေသည်မှဇယ်လန်စကီကငြိမ်းချမ်းရေးဝိုင်းကိုရောက်လာမှာမဟုတ်ကြောင်းဇယ်လန်စကီလည်းတက်တဲ့အစည်းအဝေးမှာဥရောပကအမေရိကန်မပါဘဲလုပ်ဖို့မဖြစ်နိုင်ကြဘူးပြောင်းပြောလိုက်တယ်လို့လည်းထရမ့်ကဆိုပါတယ်။ရုရှားကိုစတင်ဖို့အားပြတဲ့တောင်းကနေပြောမယ်ဆိုလို့ရှိရင်ဒီပြောဆိုချက်တွေကသိပ်ကောင်းလိုက်တဲ့ပြောဆိုချက်တွေတော့မဟုတ်တော့ဘူးလို့သမ္မတထရမ့်ကဝေဖန်ပါတယ်။ဒီချက်ပွဲကိုဖြစ်နိုင်ပြအမြန်ဆုံးအဆုံးသတ်ဖို့အတွက်တသမာဆက်ဆံရေးကိုအသာပါပါလုပ်နိုင်ဖို့အလွန်ကိုရေးကြည့်ပါတယ်လို့သမ္မတဇယ်လန်စကီကတော့လူမှုမီဒီယာ X ပါရေးပါတယ်ခင်ဗျာ။